ဒီနေ့တွေ့ဆုံပွဲမှာကော်မှုကွဉ္ညံကုန်းမြို့နယ်မှာရှိတဲ့ကျေးရွာပေါင်း50ကျော်ကလယ်သမားတွေတက်ရောက်ခဲ့ပြီးသူတို့ကြုံတွေ့နေရတဲ့လယ်ယာမြေပြဿနာတွေကိုကော်မှုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးဆွေးနွေးကြတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကလယ်သမားတွေအနေနဲ့မိမိတို့ပိုင်လယ်ယာမြေတွေကိုအလွယ်တကူမရောင်းချဖို့မေတ္တာရက်ခံခဲ့ပါတယ်
။ဒီနိုင်ငံလုံးမှာတောင်းတလယ်သားတွေနဲ့ပတ်သက်တဲ့ပြဿနာတွေတော့ရှိနေရပဲ။သူတို့ရဲ့မြို့နယ်ရဲ့ကိစ္စတွေစပြီးရှင်းမှုဖြစ်တယ်။အဓိကကတော့လယ်ယာမြေကိစ္စရဲ့ကျွေးမြေကိစ္စရဲ့နောက်တခြားဟာတွေလည်းပါသေးတာပေါ့နော်။ဓာတ်မြေဩဇာစသဖြင့်ပေါ့။ဒါအရေးကြီးတာမြေပဲ။လယ်လို့ဖို့ဆိုတာမြေမရှိဘဲနဲ့လယ်လို့လို့မရဘူး။ဒီမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ရှင်းလင်းဖို့ကိစ္စတွေကအရေးကြီးတယ်။ဒီကတော့တောင်းတလယ်သားတော်တော်များများကျွေးမြေကြောင်နစ်နေတာကြောင့်မလို့ပြဿနာတွေတက်တယ်။နောက်ပြီးတော့အခုနေပိုက်ဆံချေးတဲ့ပုံစံကလည်းကျမတို့ရဲ့လယ်သမားတွေအတွက်အဆင်မပြေဘူးဖြစ်တယ်။အဲ့ဒီဟာတွေကိုကျမတို့သိတော့သိထားပါပြီ။ဒါပေမဲ့လည်းသက်ဆိုင်ရာကာကရှင်များရဲ့ရှိရလေကျမတို့ကြားကျင်တယ်။ကြားပြီးတော့ကျမတို့ဒါဘယ်လိုလုပ်ရမလဲဆိုတာလည်းကျမတို့ဖြေရှင်းကျင်တယ်။တခုတော့ကျမသတိပေးကျင်တယ်။အခုကျမတို့တောင်းတလယ်သမားတွေကတိတ်ပြီးတော့အကြက်တဲဖြစ်နေတဲ့အခါမှာလွယ်လွယ်နဲ့မြေတွေကိုရောင်းနေတယ်ဆိုတာကျမသိရတယ်။ဘယ်လိုပုံစံနဲ့ရောင်းလဲဆိုတာလည်းကျမကလေ့လာပြီးသားပါပြီ။ဒါပေမဲ့ကျမတို့တော့ဒီစဉ်းစားကြည့်ရင်ဒီမြေကိုလွယ်လွယ်နဲ့မရောင်းပါနဲ့။ဒီကျွေးမြေတွေနစ်နေလို့ဒုက္ခရောက်နေတယ်ဆိုကျမတို့နဲ့တိုင်နေမှာ။ပြောပြီးတော့ဘယ်လိုဖြေရှင်းလို့ရမလဲဆိုတာကျမတို့စဉ်းစားပေးပါမယ်။
လယ်သမားတအူးကစိုက်ပျိုးစရိတ်ချင်းငွေချေးပေးရမှာလယ်သမားအစုအဖွဲ့လိုက်ငွေအခြေပြန်မဆက်နိုင်တဲ့သူတွေကိုတအူးချင်းလိုက်ချေးပေးတာတော့မရှိဘူးလို့ဆွေးနွေးရမှာဒေါန်ဆန်းစုကြည်ကအဲ့ဒီကိစ္စအတွက်သက်ဆိုင်ရာကိုအကြောင်းကြားပေးသွားမယ်လို့ပြောခဲ့ပါတယ်
။ဒီလိုအစုအဖွဲ့လိုက်ချေးမဆိုလို့ရှိရင်မတရားဘူးပေါ့နော်။တစ်ခါတည်းတည်း20တည်းကတယောက်ကမချေးဘူးဆိုရင်ကျန်တဲ့16ယောက်ကအလကားတသက်ခံရတယ်။ဒါမလုပ်တင်ဘူးဆိုတော့ဒါကျမတို့ကဒါတင်ပြဖို့စဉ်းစားချပြတာပါ။ဒါပေမဲ့အခုပြောတဲ့အထက်မှာဆိုလို့ရှိရင်တယောက်ချင်းတယောက်ချင်းချေးတဲ့လူတွေကိုချင်းကားပါမယ်လို့ပြောပြီးတော့မလုပ်တဲ့ကိစ္စပေါ့။အဲ့ဒါလည်းကျမတို့မေးလိုက်ပါ
။လေယာလုတ်သားရှားပါနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းပေးတင်တယ်လဲဆိုတာကိုလည်းဒေါန်ဆန်းစုကြည်ကအခုလိုအကြံပြုခဲ့ပါတယ်
ကျမတို့လူငယ်တော်တော်များများပြင်မမှာတော်ပြီးအလုပ်လုပ်ကြတယ်ပေါ့နော်ကိုယ့်ရဲ့မြို့နယ်ပြင်မမှာတော်ပြီးအလုပ်လုပ်ကြတယ်ဆိုတော့အလုပ်သမားရှားသွားတယ်အဲ့တော့အလုပ်သမားရှားတဲ့အခါကျအလုပ်သမားကမြင့်တယ်ပေါ့ကျမတို့လက်တွေ့ကြကြစဉ်းစားမှာအလုပ်သမားကတွေတိတ်မှုဆိုတော့ကျမတို့မစဉ်းစားအလုပ်သမားတွေအနေနဲ့လည်းသူတို့လစာလူအထောက်ပဲအဲ့တော့ဒီလိုအလုပ်သမားတွေအစားပေါ့နော်အသေးစားလည်းလုပ်စက်ကလေးတွေနဲ့အစားထိုးနိုင်မလားဆိုတော့ကျမတို့ဒါကိုအဓိကထားပြီးစဉ်းစားမယ်လို့ထင်ပါတယ်အလုပ်သမားတွေရဲ့လကကြအောင်လို့ဆိုတော့ကျမတို့လုပ်လို့လည်းမရဘူးမလုပ်လည်းမလုပ်တင်ပါဘူးဒါအသေးစားစက်ကလေးတွေဘယ်လိုလုပ်ကျမတို့တောင်သူလယ်သမားများတတ်နိုင်တဲ့နည်းနဲ့ပုံစံနဲ့ရောင်းချနိုင်မလဲဆိုတော့ဒါကိုစဉ်းစားမှာရောင်းချမလားငှားရမလားဒီဟာကိုကျမတို့ခေါင်းထဲမှာထည့်
ဒေါန်ဆန်းစုကြည်ဟာကော်မှုမြို့နယ်ကအပြန်ရန်ကုန်မြို့ဗဟန်းမြို့နယ်တော်ဝင်နှင်းစီမှာကျင်းပနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ